မြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းနေထိုင်တဲ့သူတွေနဲ့ဒုက္ခသည်တွေကိုမလေးရှားနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့အာဆီယံလွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ကလင်းငယ်ပေါင်း1400အပါအဝင်ရွှေပြောင်းနေထိုင်တဲ့သူတွေနဲ့ဒုက္ခသည်12000လောက်ကဖမ်းဆီးခံထားရပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့နေရာဟာလည်းသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းထိခိုက်လောက်တဲ့အခြေအနေထိဆိုးဝါးနေပါတယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းဒီကနေ့အစီရင်ခံစာထုတ်ပြန်ပါတယ်။မလေးရှားအာဏာပိုင်တွေကရွှေပြောင်းနေထိုင်တဲ့သူတွေကိုရာဇဝတ်သွားတဲ့တပွဲဆက်ဆံနေပြီးတော့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာတော့သူတို့ဟာပြင်ပကဘာနဲ့အဆက်အသွယ်မရဘဲနဲ့အချိန်တော်ကြာဖမ်းဆီးခံထားရတယ်လို့ HRW အဖွဲ့ရဲ့အာရှရေးရာသူတွေတီရှင်နာဘောက်ခနာကပြောပါရယ်ဖမ်းဆီးထားတဲ့သူတွေကိုတွေ့ဆုံခွင့်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကို2019ခုနှစ်ဩဂုတ်လကတည်းကကန့်သက်ထားတယ်လို့အစီရင်ခံစာမှာဖော်ပြထားပါရယ်မလေးရှားနိုင်ငံမှာဒုက္ခသည်ဒါမှမဟုတ်ခိုးလုံခွင့်ရဖို့ UNHCR မှာရှောက်ထားသူကခံမှန်းချေလူပေါင်း138,000ကျော်ရှိနေပြီးတော့အများစုကတော့မြန်မာနိုင်ငံကဖြစ်တယ်လို့ပြောပါရယ်အခုလိုမျိုးမလေးရှားထိန်းသိမ်းရေးစခန်းတွေမှာဒုက္ခသည်တွေကြုံတွေ့နေရတဲ့ကြောက်မက်ဖွယ်အခြေအနေတွေကိုဖော်ပြထားတဲ့ HRW ရဲ့အစီရင်ခံစာအပေါ်အလွန်မင်းစိုးရိမ်မကင်းဖြစ်မိပါတယ်လို့အာဆီယံလူခွင့်ရေးလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဒီကနေ့ကြေညာချက်ထုတ်ပါတယ်ထိန်းသိမ်းရေးစခန်းတွေမှာအလွဲသုံးစားလုပ်တာအကြမ်းဖက်မှုအပါအဝင်လူမဆန်တဲ့အခြေအနေတွေကိုအဆုံးသတ်ဖို့အတွက်မလေးရှားအာဏာပိုင်တွေကို APHR နဲ့တခြားလူခွင့်ရေးအဖွဲ့တွေကနှစ်အတန်ကြာကလေးကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်